ဒီကနေ့တနင်္ဂနွေနေ့ကတော့အမေရိကန်ပြည်ထောင်စုစက်တမလ17ရက်နေ့အကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့15နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။2001ခုနှစ်စက်တမလ17ရက်နေ့ကအယ်ခိုင်ဒါအကြမ်းဖက်သမားတွေကလေယာဉ်တွေကိုပြန်ပေးဆွဲခဲ့ပြီးနယူးယောက်မြို့ကကမ္ဘာကုန်သွယ်ရေးစင်တာနဲ့ဝါရှင်တန်ဒီစီမြို့တော်အနီးကအမေရိကန်စစ်ဌာနချုပ်ပင်တဂွန်တို့ကိုတိုက်ခိုက်ခဲ့တာဖြစ်ပါတယ်။တတိယလေယာဉ်ကတော့ပင်ဆယ်ဗေးနီးယားစင်ကြေပုံအရမှာပြတ်ကျခဲ့ပါတယ်။တိုက်ခိုက်မှုအတွင်းသေဆုံးခဲ့ရသူတွေကိုအောက်မေ့ဂုဏ်ပြုမဲ့ပင်တဂွန်စစ်ဌာနချုပ်ကအခမ်းအနားမှာသမရဘရက်ကိုဘာမှတက်ရောက်ပြီးမိန်ကုံမပြောခင်ပြန်ပေးဆွဲခံခဲ့ရတဲ့လေယာဉ်လေးစင်းတဲ့ကပထမဆုံးလေယာဉ်ကမ္ဘာကုန်သွယ်ရေးစင်တာကိုဝင်တိုက်ခဲ့ခြင်းဖြစ်တဲ့မနေ့8:46မိနစ်မှာသမရကအင်ဂျီရောမှာခဏတာတိတ်ဆိတ်ပြီးအောက်မေ့တရိယာဂုဏ်ပြုပါရယ်ကမ္ဘာကုန်သွယ်ရေးစင်တာတိုက်ခိုက်ခံရမှုအတွင်းသေဆုံးခဲ့ကြသူတွေအတွက်အောက်မေ့ပွဲအခမ်းအနားကိုနယူးယောက်မြို့မှာအခုကျင်းပနေပြီး2016ခုနှစ်သမရရွေးကောက်ပွဲမှာရှင်ပြန်ကြမယ်ဒီမိုကရက်သမရလောင်းဟီလာရီကလင်တန်နဲ့ရီပါဘလီကန်သမရလောင်းဒေါ်နယ်ထရန့်တို့လည်းသူတို့ရဲ့စီယုံရေးတွေကိုရပ်ဆိုင်းထားပြီးဒီကနေ့မှာနယူးယောက်က Ground Zero မှာတွားရောက်ပြီးအောက်မေ့တရိယာဂါရဝပြုကြမှာဖြစ်ပါတယ်စက်တမလ17ရက်နေ့တိုက်ခိုက်ခံရမှုအတွင်းသေဆုံးခဲ့ရသူ2983ဦးတို့ရဲ့နာမည်တွေကိုတေးဂီတာတန်နောက်ခံတဲ့အတူသူတို့ရဲ့ဆွေမျိုးတွေကဖတ်ကြားနေကြပါတယ်။တနင်္ဂနွေနေ့နေဝင်ချိန်မှာတော့နယူးယောက်မြို့ရဲ့ကောင်းကင်မှာအရာမမီလုံးကြီးနှလုံးနဲ့ပြိုကျခဲ့တဲ့ကမ္ဘာကုန်သွယ်ရေးညီနောင်အဆောက်အုံကြီးရဲ့အထိတ်အမှတ်ဖြစ်တဲ့ထွန်းညီမှာဖြစ်ပါတယ်။လွန်ခဲ့တဲ့15နှစ်စက်တမလရဲ့ရက်တရက်ဟာကျွန်တော်တို့နိုင်ငံရဲ့သမိုင်းမှာအမိုက်မှောင်ဆုံးနေ့တစ်နေ့ဖြစ်ခဲ့ပါတယ်လို့လည်းအမေရိကန်သမ္မတဘရက်အိုဘားကမနေ့စနေနေ့ကအပတ်စဉ်မိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်ရှင်။